ကချင်လွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေတွင်းကစစ်ဆောင်စခန်းတစ်ခုမှာမိုးပြင်းထန်ရွာပြီးတော့မြေပြိုတဲ့အတွက်လူသေဆုံးမှုတွေရှိနေပါတယ်မိုးကုတ်မှာလည်းမြေပြိုမှုကြောင့်ကလေးငယ်တအူးပါဝင်3ဦးသေဆုံးခဲ့ပါတယ်မြန်မာနိုင်ငံထပ်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးကြီးနိုင်သေးတယ်လို့မိုးလေဝသနဲ့ဇလားပြည်ဌာနထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံနဲ့တရုတ်နယ်စပ်ကချင်လွမြောက်ရေးတပ် KIA ထိန်းချုပ်နယ်မြေတွေကမကားရန်စစ်ဆောင်စခန်းမှာမိုးကြီးမြေပြိုကျလို့ဒီကနေ့ဩဂုတ်လ12ရက်နေ့မနက်ပိုင်းမှာစစ်ဆောင်ဒုက္ခသည်တဦးသေဆုံးခဲ့ပါတယ်ဒီမြေပြိုကျမှုကြောင့်နေအိမ်တွေပါမြေနဲ့ပိပြီးတော့ပျက်စီးမှုတွေရှိခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါတယ
်အဲဒီမနေ့ရေကြီးလို့ပေါ့နော်အမိုးကြီးလို့ပါရေကြီးလို့မိုးကြီးလို့အပြိုသွားတာပြိုသွားတော့အဲဒီစစ်ချောင်းကအဆောင်ပါသွားတာပေါ့အဲ့ကလူနဲ့အနှူးအသုံးဦးပါသွားတယ်သုံးဦးပါတော့တဲ့ချက်ကတူကတော့ဆုံးသွားပြီနှူးကတော့အဲကေထုတ်လို့ရပြီအဲတစ်ဆိုင်ရာလူကြီးရာတော့အဲနည်းနည်းပုံမှန်အဲသူရင်ရတဲ့အိန္ဒိယတော့လုံခြုံတဲ့နေရာမှာရှုပ်ကြံထားတာတော့ရှိပါတယ
်မိုးများရေကြီးလို့မြေတွေပြိုကျပြီးတော့ကဘာဘေးမှာနေထိုင်တဲ့ဆစ်ဆောင်ဒုက္ခသည်တွေကိုအခုချိန်မှာတော့လုံခြုံတဲ့နေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့ပြောပါတယ်မြေပြိုကျမှုဒဏ်ကြောင့်ဆစ်ဆောင်စခန်းထဲမှာရှိတဲ့နေအိမ်၅လုံးလောက်ရေထဲမျောပါသွားပြီးတော့နေအိမ်၁၀လုံးပျက်စီးဆုံးရှုံးသွားတယ်လို့ဒေသခံတိုင်းရင်းသတင်းကဖော်ပြပါတယ်။အလားတူပဲမနှစ်တုန်းကလည်းရေကြီးမြေပြိုလို့အဲ့ဒီမကားရန်စစ်ဆောင်စခန်းမှာနေအိမ်တွေရေထဲမျောပါပျက်စီးတာရှိခဲ့ပေမဲ့လူအသေးအပြောက်မရှိခဲ့ဘူးလို့ဘုံမူကြီးနော်ဘူးကပြောပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာလည်းဒီကနေ့မနက်အစောပိုင်းတုန်းကမိုးကြီးပြီးတော့မြေပြိုကျပါတယ်။အဲ့ဒီမှာလည်းအသက်၅နှစ်အရွယ်ကလေးငယ်တဦးအပါအဝင်၃ဦးသေဆုံးသွားတယ်လို့ဒေသခံပါရမီလူမှုကူညီရေးအတင်တာဝန်ရှိသူတူက VOA ကိုပြောပြပါဗျ
။ဖြစ်စဉ်ကတော့ကျွန်တော်တို့မင်းညားကမိုးသည်းမီးရောပေါ့နော်။ဒီကတော့မိုးများပြီးတော့ COC ဘက်အချမ်းပေါ့နော်။ COC ဘလို့လဲစီတိုင်းသက်စီတိုင်းရှိရပေါ့နော်။သက်စီတိုင်းအချမ်းကတို့တို့အိုဒိုင်းနိုင်ငံလေးပြိုကျသွားတာပေါ့။အိုဒိုင်းနိုင်ငံလေးပြိုကျသွားတာပြိုကျသွားပြီးတော့အဲ့ဟိုဘက်သူ့အဲ့အောက်လေးမှာ VOC ဆိုင်ရဲ့ဟိုဘက်အောက်လေးမှာကအိမ်လေးတည်ရင်ရှိတယ်။အဲ့အိမ်လေးပေါ့သွားပြီးသွားတာဗျ။ဟုတ်အတုံးယောက်ကတော့ဒီကြပါဗျာ၃ယောက်ဆိုတာကကျွန်တော်တို့ဒီအသက်60 90ဝန်းကျင်ရှိတဲ့အွားတယောက်ပါမယ်55 50လူတမီရွယ်သူပါမယ်ဒီနေ့ခွဲ9နှစ်လူတမီကလင်းငယ်လေးသူပါလေဗျာဒီနေ့ခွဲ9နှစ်ကလင်းငယ်လေးသူပါပါတယ်စုစုပေါင်း3ဦးဟုတ်ပါဖြစ်ပါလေဗျာ
မိုးကုန်းမြို့ရဲ့အနောက်ပိုင်းအင်းခေါင်းရက်ကွက်မှာဓာတ်စီဆိုင်ရဲ့အုတ်တိုင်းနဲ့လျှက်စစ် transformer တစ်လုံးနောက်ဓာတ်တိုင်နှစ်တိုင်ပျိုကျခဲ့ပါတယ်အဲ့ဒီအုတ်တိုင်းဘေးမှာရှိတဲ့နေအိမ်တစ်လုံးပေါ်လည်းပျိုကျပြီးမိခဲ့ကြောင်းမြို့နယ်မိသက်စခန်းကထုတ်ပြန်ထားပါတယ်အခုရက်ပိုင်းမှာလည်းဘင်္ဂလားပင်လယ်အော်မှာမုတ်တုံလေးအားနည်းနေပေမဲ့တရုတ်ပြည်ဘက်ကမိုးတိမ်တိုက်မြန်မာနိုင်ငံဘက်ကိုရွေ့လာတဲ့အခြေအနေရှိတာကြောင့်မြန်မာနိုင်ငံထပ်ပိုင်းဒေသမှာနေရာအနှံ့မိုးရွာနိုင်ပြီးနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်လို့မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ်
။နောက်ဒီရက်နေ့လောက်ဆက်ပြီးတော့မှမြန်မာနိုင်ငံထပ်ပိုင်းမှာမိုးဆက်ကောင်းလာပြီ။နောက်ပြီးတော့မိုးကတစ်ကြိမ်ပြန်ရောသွားမယ်ဒီကနေ့ရောတယ်။ဒီကတော့မိုးတုံလေးပြန်အားကောင်းလာရင်တော့ကျွန်တော်ကံလုံးတန်းဒီကဒီတိုင်းမှာမိုးပြန်ပြီးတော့မှအားကောင်းလာမယ်ဒီလိုရှိပါတယ်။အဓိကတော့ဒီရမိုင်းမှာမိုးများတော့ဒီကနေ့ဒီကကြီးဖြတ်ပါဟိုအချင်းကြီးနေပေါ့နော်ဒီနေရာမှာတော့မိုးများနေပါလေဒီချမ်းပြည်နယ်မြောက်ပိုင်းတော့တော့ကျွန်တော်တို့ဒီမန္တလေးတိုင်းနဲ့မန္တလေးတိုင်းရဲ့ဒီစပိုင်းဒီကကြီးမိုးကုတ်တို့ပေါ့နော်ဒီမိုးကုတ်တို့ဆိုပြီးကျွန်တော်ဒီနေရာမှာမိုးနည်းနည်းဆက်ပြီးတော့ဒီပြင်းနေတော့မိုးကက်ကောင်းနေနိုင်တဲ့နေရာရှိရအောင်ဖြစ်ပါတယ
်ပြီးခဲ့တဲ့ဇူလိုင်လတတိယအပတ်တုန်းကကရင်ပြည်နယ်မွန်ပြည်နယ်ဧရာဝတီတိုင်းပဲခူးတိုင်းတနင်္သာရီတိုင်းစတဲ့နေရာတချို့မှာမိုးများရေရှမ်းလို့ပြည်သူလူထုတောင်းနဲ့ချီပြီးတော့ဘေးလွရာကိုရွှေ့ပြောင်းခဲ့ရပါတယ်။မြေပြိုကျမှုကြောင့်မွန်ပြည်နယ်မှာလူ2ဦးသေဆုံးခဲ့ပါတယ်ရှင်။